ဥရောပနိုင်ငံတွေမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်ရှိနေတာဟုဂျပန်နိုင်ငံသားတွေအနေနဲ့ဥရောပခီးသွွာလာမှုကိုသတိရှိကြဖို့အတွက်ဂျပန်နိုင်ငံချိုင်းဝန်ကြီးဌာနကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဥရောပနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ရှိတဲ့အတွက်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကလည်းဥရောပခီးသွွာသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံသားတွေအနေနဲ့အများသောတဲယူပို့ဆောင်ရေးယင်တွင်နဲ့တွားလာတဲ့အခါနိုင်ငံခြားခီးသွွာဧည့်သည်တွေအတွက်ဖွင့်လှစ်ထားတဲ့နေရာတွေကိုတွားရောက်တဲ့အခါသတိထားဖို့အတွက်ဂျပန်အစိုးရကသတိပေးထားတာပါတနင်္ဂနွေနေ့ကတော့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာအကြမ်းဖက်မှုတွေဖြစ်ပွားနိုင်ကြောင်းအစ်င့်မြင့်အန်ဒီရဲ့သတိပေးချက်ကိုဗြိတိန်နိုင်ငံသားတွေအတွက်ဗြိတိရှ်အစိုးရကထုတ်ပြန်ခဲ့ပါတယ်ဥရောပနိုင်ငံတွေမှာအယ်ကိုက်ဒါအဖွဲ့အပြင်ဒီအဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေကအကြမ်းဖက်တိုက်ခိုက်နိုင်တာမှုအမေရိကန်နိုင်ငံသားတွေသတိထားကြဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတိပေးခဲ့ပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာရှိတဲ့မျိုးကြီးတွေမှာအယ်ကိုက်ဒါနဲ့ဆက်နွယ်နေတဲ့ပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့တွေကစီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာဖော်ထုတ်နိုင်ခဲ့ကြောင်းအနောက်တိုင်းထောက်လိုင်းရေးအရာရှိတွေကပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေဟာ2008ခုနှစ်အိန္ဒိယနိုင်ငံမွန်ဘိုင်းမှာတိုက်ခိုက်ခဲ့တယ်လို့အများပြည်သူသွားလာနေတဲ့နေရာတွေမှာဇက်တိုက်တိုက်ခိုက်မှုတွေဖြစ်နိုင်တယ်လို့ဆိုပါတယ်။အဲ့ဒီမှာအစ္စလာမ်စစ်သွေးကြွတွေကတပြိုင်နက်တည်းလိုလိုမှပဲနေရာခွဲပြီးတိုက်ခိုက်ခဲ့တာကြောင့်လူပေါင်း900နီးပါးဒဏ်ရာရမှုတွေနဲ့တိုက်ဆုံမှုတွေပါရှိခဲ့ပါတယ်။